မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တွေကပြည်ပခန့်တွေရဲ့ဒဏ်ကိုခံနေကြရတဲ့သူတွေစီကုလသမဂ္ဂအထူးအကြံပေးမစ္စတာဘီဂျေနမ်ဘီယာဒီကနေ့ပဲတွားရောက်တွေ့ဆုံခဲ့ပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေနဲ့ကချင်လက်နက်ကိုင်ဖွဲ့တို့ကြားငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးပြီးနောက်တရက်မှာပဲအခုလိုအစိုးရတာဝန်ရှိသူတွေနဲ့အတူမြစ်ကြီးနားမြို့မှာဒေသခံတွေနဲ့တွေ့ဆုံခဲ့တာပါ။ဒီကြောင့်ကိုကျမတို့သောတာရှင်တွေကိုအသေးစိတ်ပြောပြပေးနိုင်ဖို့အတွက်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ခီးစဉ်ကိုလိုက်ပါသတင်းယူနေတဲ့ဒီ VOA1.da ဥရောနီကိုမေးကြည့်ပေးပါမယ်ရှင်ဥရောပနီရဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကြံပေးမစ္စတာနမ်ဘီယာကဒီပြည်တော်စုဝင်ကြီးဦးစိုးသိန်းနဲ့အတူကချင်ပြည်နယ်ဘက်ကစစ်ဘေးတင်ဒုက္ခသည်တွေစီကိုတွားရောက်ခဲ့တယ်လို့သိရပါတယ်ဒီခီးစဉ်မှာဥရောပနီသိသမျှကိုပြောပြပေးပါအောင်ရှင
်ဒီနေ့ဆိုရင်9ရက်နေ့မှာကျွန်တော်ကုလသမဂ္ဂအတွင်းရေးမှူးချုပ်လည်းဖြစ်ပြီးတော့ဒီကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာပန်ကီမိုးရဲ့မြန်မာနိုင်ငံဆိုင်ရာထူးတန်တမာနဲ့ဖြစ်တဲ့မစ္စတာဗီဂျေနမ်ဘီယာရဲ့နောက်သူ့ရဲ့ရုံးဖွဲ့မှုမစ္စမာရီယာတို့တစ်ယောက်ဟာကျွန်တော်တို့ပြည်တော်စုဝင်ကြီးဦးစိုးသိန်းကနာရေးဝင်ကြီးဦးစိုးသိန်းနောက်ကဦးခင်ကြီးတို့နဲ့သူတို့ကမြကြီးနာကနေတစ်ဆင့်ကျွန်တော်တို့အိုးရင်စွန့်ကွာထွက်ပြေးရနေသူတွေစီဖို့ပေါ့နော် NGO တွေတကွာတွားရောက်ပြည်သူမျိုးတို့ဒီခြေနေတွေကိုဒီမစ္စတာဗီဂျီနမ်ဘီယာတို့သိရှိအောင်ဒါပြသပြောဆိုဆွေးနွေးရလို့ကျွန်တော်သိရှိရပါတယ်အဲ့တော့ဒီမစ္စတာဗီဂျီနမ်ဘီယာရဲ့ဦးစိုးသိန်းဦးခင်ကြီးတို့အဖွဲ့ကမြကြီးနာနဲ့ပြန်လာပြီးတော့လာချိုးနေစိတ်မှာကျွန်တော်တို့ဆုံးတဲ့အခါမှာကျွန်တော်မိခွင့်ရလို့မစ္စတာဗီဂျီနမ်ဘီယာကိုပြောပါတယ်ဒီကနေ့ခီးစဉ်ရလာတာပါပါလေလို့မစ္စတာဗီဂျီနမ်ဘီယာကိုပြောတော့သူကအခုလိုပြောပါတယ်
This is my first trip to Machina and it was particularly significant I think that it came in the context of the current developments after the last meeting which Wang Min had
ကိုပြောမယ်ဆိုရင်တော့ Mr. Vijay Nambi ပြောတာသူတို့နဲ့တပ်ဖွဲ့ဦးဆုံးချိန်သွားတဲ့ခီးစဉ်ဖြစ်တယ်အဲ့တော့သူကတော့ဒီတွေ့ရကြုံရတယ်သူချင်းနဲ့အားရတယ်ပေါ့နော်ချင်းနဲ့အားရပြီးတော့ဒီကုလသမဂ္ဂတွင်မှုချုပ်ဖြစ်တဲ့ Mr. Bagim ကလည်းဒီကချင်ပြည်နယ်ကအရေးကိုစိုးရိမ်ပူပန်နေတဲ့သူတယောက်ဖြစ်တယ်ဒါကြောင့်မို့သူနေနဲ့မလုပ်ပေးနိုင်မယ်ဆိုတော့ဒီလာရောက်ကြည့်ရှုဒီလိမ့်လာတဲ့ခီးစဉ်ပဲဖြစ်တယ်ပေါ့နော်ဒီ IDP တွေစကားတွေကိုတွားရောက်တွေ့ခွင့်ရခဲ့တဲ့အတွက်ကြောင့်မလို့သူနေနဲ့ဒါကျနားရတယ်ဒီနေ့ခီးစဉ်ကိုသူပြောပါလေအဲကျွန်တော်နောက်ထပ်မေးခွန်းတစ်ခုသူ့ထပ်မေးပါလေအဲ့ဒါကဒီတချီလွလိုက်အဖွဲ့လောက်ကန် KIA တက်နေမြန်မာစစ်တပ်တို့ကြားဒီဒီအဖြစ်ကရဆဲထားတာ1994တဲ့ဒါကြောင့်မို့နောက်ထပ်အဖြစ်ကရဆဲတဲ့ကဘယ်လိုလို KIA ကဆွဲခိုင်းထားတယ်အဲ့ဒါကြောင့်မလို့ဒီအချီအဖြစ်ကရဆဲထားတဲ့အချီဒီနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာရေးဌာနတွေဒီကချင်ပြည်နယ်ထဲမှာတိဆောက်ဖို့ကုလသမဂ္ဂရဲ့ပြည်နယ်တိဆောက်ဖို့ဆိုတဲ့ကိစ္စနဲ့ပေါ်တော့ဒီဖွဲ့စည်းပုံဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဘယ်လိုများဒီပြည့်စုံထားပါလဲလို့ကျွန်တော်မေးတဲ့အခါမှာမစ္စတာဗီဂျီနမ်ဘီယာအခုလိုပြောပါတယ
် It will actually depend on what is agreed upon between the parties and the extent to which both parties will be interested
မစ္စတာဗီဂျီနမ်ဘီယာပြောတာကတော့ဒီကိစ္စကဒီကျပ်ပယ်ရအဖွဲ့ကြီးတွေနဲ့ပဲဆိုင်နေသူဆိုလိုတာကအစိုးရရဲ့ဒီ KIO ရဲ့သူတို့အဖွဲ့ကြီးကလူချင်းတဲ့အနေအထားတိုင်းဒီစောင့်ကြည့်လေ့လာရေးဌာနတွေစောင့်ကြည့်လေ့လာရေးဖွဲ့တွေမှာဘယ်သူတွေပါဝင်ရမယ်ဆိုတာတွေကိုသူတို့အနေနဲ့လုပ်ပြရမှာဖြစ်တယ်အဲ့တော့ဒါလည်းသူတို့ကဒီအစိုးရနဲ့ KIO ကတောင်းဆိုတာတွေကို like လုပ်ပေးဖို့အနေအထားရှိသလိုအဲ့ဒါဒီသူတို့အနေနဲ့လည်းဖြတ်ပြီးပံ့ပိုးဖြည့်ဆည်းလုပ်ပေးရမယ်ဆိုတော့ဒီသားမှလည်းရှိပါတယ်လို့တော့မစ္စတာဗီဂျီနမ်ဘီယာပြောဆိုသွားပါတယ်အသေးစိတ်ကိုတော့သူ့အနေနဲ့အခုချိန်မှာမပြောနိုင်သေးဘူးလို့လည်းပြောပါတယ်တစ်ဆင့်တည်းမှာပဲဒီမစ္စတာဗီဂျီနမ်ဘီယာတို့ကိုဒီ IDP တွေရှိတဲ့စခန်းတွေကိုခေါ်ယူပြီးတော့သွားရောက်ပြသခဲ့တဲ့ဒီသရဝင်ကြီးဦးစိုးသိန်းပြောလို့အစ်ငယ်ငယ်ရေးပေါ်ဆောင်မှုလုံခြုံရေးကော်မတီအဖွဲ့ဝင်ဖြစ်တဲ့ဦးစိုးသိန်းကိုလည်းပြီးကြည့်ပါတယ
်ငုကျွန်တော်တို့ကတော့ UN ကတာဝန်ရှိတဲ့လူရဲ့ဟိုဘက်က IDP ပေါ့ဗျာအဲဒီစခန်းလေးလေးခုလိုက်ကြည့်တယ်သူတို့အနေထားလေးတွေကျွန်တော်တို့မြင်သွားအောင်ပြောတယ်သူတို့ပြောတင်ပြောလိုက်တာတွေဟုတ်လားပြောပွန့်ပွန့်လင်းလင်း
ဟုတ်ကဲ့
အလားတူပဲ Civil Society တွေ့တယ်သူတို့ပြောတင်တာပြောကျွန်တော်တို့အခုရှေ့သွားနေတဲ့ငင်းကြိုင်းရဲ့လက်ရှိအခြေအနေနဲ့နိုင်ငံတော်သမ္မတကြီးရဲ့ငင်းကြိုင်းရကျင်တဲ့ဆန္ဒတွေရှင်းပြတာပေါ့ဒါသူတို့အောင်လက်ခံတယ်သူတို့ Transparent ဖြစ်လာတယ
်ဟုတ်ကဲ
့ပြည်သူတွေမျက်နှာတွေကြည့်ရတာ IDP ရဲ့လူတွေမျက်နှာကြည့်ရတာသူတို့လန်းဆန်းတယ
်
သူတို့မျက်နှာတွေသူတို့မျက်လုံးတွေက
င
င်းကြိုင်းလိုချင်တဲ့စာနာတွေကျွန်တော်တို့ဖော်ပြမယ
်။ဒါကတော့ဒီကိစ္စကြီးတွေရတဲ့နောက်ပတ်သက်ပြီးဦးစိုးသိန်းကပြောတာပါ။အဲခုနကမစ္စတာဗီဂျီနမ်ဘီယာကိုမေးတဲ့မေးခွန်းတိုင်းမှာပဲထပ်ပြီးမေးပါရဲကျွန်တော်ကဒီ KIO နဲ့ဒီအစိုးရကြားရဲ့အဖြစ်ခါကြားဆက်တဲ့အခြေအနေစောင့်ကြည့်လေ့လာရေး အဖွဲ့တွေထားရှိရင်ဒီဌာနတွေထားရှိရင်ပတ်သက်ပြီးဘယ်လိုစီစဉ်ရှိပါလဲလို့မေးတဲ့အခါမှာဦးစိုးစိန်ကအခုလိုပြောပါတယ
်အခုတော့အသေးစိတ်မပြောသေးဘူးအကြမ်းမြင်ပဲလေသူတို့ကလည်းကူညီပေးနိုင်မယ် UN Under Secretary General အောက်ကပေါ့ဟိုကမဟုတ်ဘူး UN Force ရယ်မဟုတ်ဘူ
း
သူတို့ကိုယ်စားလှယ်လေးတွေနဲ့ Local Civil Society နဲ့ပေါင်းပြီးလုပ်မယ်အခုမူအားဖြစ်တော့ဆွနှွေးထားတယ်။ဒါမှမဟုတ်နိုင်ငံတော်အကြီးအကဲတင်ပြအောင်
။ဒါကတော့ဒီကနေ့လာရှုနေစိတ်မှာအာတွေ့ဆုံလိုက်ချိန်မှာမစ္စတာဗီဂျီနန်ဒီယာနဲ့ဦးစိုးသိန်းတို့ကိုမင်းမြန်ပြတာဖြစ်ပါလေခင်ဗျာ